တရုတ်နဲ့ဂျပန်တို့ကြားမှာဆွေးနွေးပွဲတွေတိုးပြီးတော့ကျင်းပဖို့နှစ်နိုင်ငံသဘောတူလိုက်ကြပါတယ်။ဒီသဘောတူညီချက်ဟာဆိုရင်ကမ္ဘာဒုတိယနဲ့တတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံနှစ်ခုကြားကာလရှည်အေးခဲနေတဲ့ဆက်ဆံရေးကိုဖောက်ထွက်နိုင်မဲ့ဆောင်ရွက်ချက်လည်းဖြစ်ပါတယ်။နှစ်ဖက်တို့အနေနဲ့နိုင်ငံရေးတန်တမာရေးနဲ့လုံခြုံရေးဆိုင်ရာဆွေးနွေးမှုတွေကိုတဖြည်းဖြည်းချင်းပြန်ဆပြီးရင့်ကျက်တဲ့နိုင်ငံရေးယုံကြည်မှုကိုတည်ဆောက်နိုင်ဖို့အတွက်လှုံ့ဆော်ဖို့နှစ်ဖက်တို့သဘောတူခဲ့ကြတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတောက်ကြနေမှာပြောဆိုပါတယ်။ဆွေးနွေးပွဲတွေကိုဘယ်အချိန်မှကျင်းပမယ်ဆိုတာနဲ့နှစ်နိုင်ငံဘယ်အဆင့်ရှိတဲ့ပုံကိုယ်တွေဆွေးနွေးကြမလဲဆိုတာကိုတော့တရုတ်ဘက်ကမပြောပါဘူး။တရုတ်ထိပ်တန်းတန်တမာရန်ကြီးချီနဲ့ဂျပန်အမျိုးသားလုံခြုံရေးအကြံပေးရှူတာရိုယာချီတို့တရုတ်နိုင်ငံဘီဂျင်းမြို့တော်မှာတောက်ချန်နေတွေ့ဆုံဆွေးနွေးမှုအတွင်အခုလိုသဘောတူခဲ့ကြတာဖြစ်ပါတယ်။အရှိတရုတ်ပင်လယ်ပြင်အတွင်းကနှစ်နိုင်ငံအငင်းပွားနေတဲ့ကျွန်းတွေမှာနှစ်နိုင်ငံရက်တီချက်မတူတာတွေရှိနေတယ်ဆိုတာကိုနှစ်ဖက်စလုံးကအတိအမှတ်ပြုပြီးတင်းမာမှုတွေရောကြစေဖို့အတွက်ပရိပက္ခစီမံခန့်ခွဲရေးရန်တရားတရက်ထူထောင်ဖို့ကိုလည်းသဘောတူခဲ့ကြပါတယ်။ဒါပေမဲ့လည်းနောက်တည်င်းပတ်ဘေကျင်းမှာကျင်းပမယ့်အာရှပစိဖိတ်ပူးပေါင်းဆောင်ရွက်ရေးညီလာခံမှာတရုတ်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့တွေ့ဆုံကြမယ်လို့အများကထင်ကြေးပြီးပြောဆိုနေကြတာတွေကိုတော့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကမှတ်ချက်ပြီးပြောဆိုခဲ့တာမရှိပါဘူးရှင်။